ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်ကြားဒီဇင်ဘာလ28ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းတိုက်ပွဲ15ကြိမ်ထိဖြစ်ပွားခဲ့ပြီးမြန်မာတပ်မတော်ဘက်ကတိုက်ရင်မှု2ဦးပါဝင်တပ်သားအချို့ကြာဆုံးခဲ့တယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်လက်နက်ကင်တပ် AA အဖွဲ့ဘက်ကကြာဆုံးသူ3ဦးရဲ့အလောင်းတွေနဲ့လက်နက်ခဲယမ်းအချို့စားနပ်ရိက္ခာတွေနဲ့စခန်းအချို့ကိုသိမ်းဆီးရမိပြီး AA တပ်ဖွဲ့ဝင်တွေစုခွာနေပြီလို့လည်းမြန်မာတပ်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာဒီဇင်ဘာလ28ရက်နေ့ကစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကြောက်တော်နယ်အနီးအနားဒေသအတွင်းကတည်ငြိမ်ရေးအခြေအနေတွေကိုကြောက်တော်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်အမတ်ဦးစောငိမ့်ကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းခဲ့ရမှာမနေ့ကအထိတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့အခုလိုစပြီးဖြေကြားခဲ့ပါတယ
်။လက်ရှိအခြေအနေကတော့ကျွန်တော်တို့သတင်းကြားသလောက်ဆိုလို့ရှိရင်လက်ရှိအခြေအနေကဒါသိကဖြစ်နေပါတယ်ခင်ဗျာ။ဟုတ်ကဲ့
ဒီဒေတာရင်းအခြေအနေဘယ်လိုရှိပါလဲလူတွေစိတ်ကြောက်ထွက်ပြေးတာလားကြောက်ပြီးတော့ရှောင်နေကြတာလားရှင်အခြေအနေဘယ်လိုရှိပါလဲ
အတိအရောဗျာကျွန်တော်တို့ကြောက်တော်မြောက်မင်းများဆက်နေပေါ့တစ်ဖက်တစ်ချင်းကဟိုစိုးရိမ်မှုပုံမှန်မှုတွေရှိနေကြတယ်ဘာကြောင့်လဲဆိုတော့ညာဘက်ဆိုလူကြီးတင်မထွေးဘူးဗျာအတိအပေါ်တာဆင်းမှာတော့ဘာလို့အရင်ကြောက်နေကြတယ်အတိတော့မှလည်းကျွန်တော်ကပြောပါတယ်အဲ့လိုကြီးမစိုးရိမ်မလွန်ပါနဲ့ဘာညာပေါ်ဒါပေမဲ့ဒီလကံဒီလာကြတော့ဘယ်လိုဖြစ်မလဲဆိုတော့ညာဘက်ကြီးဟုတ်ကဲ့ခါကြလို့ဒီပေါ်တာဖတ်မှာတို့ဘာလို့အချို့ပေါ်တချို့ကြည့်ရတယ်မှာလဲပေါ်တာဖတ်တာတို့ဘာလို့ကြတော့ကျွန်တော်တို့ကသတင်းရတယ်လေအဲဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့ကလည်းဟိုတိတိကျကျကျွန်တော်တို့ဟိုဘယ်လိုခေါ်မလဲပေါ်တာဆွဲတာတို့ဘာလို့ကြတော့အဲ့လိုမျိုးဖြစ်စီကင်မှုဟိုနှစ်ဖက်နှုတ်နှစ်ဖက်ကြာအစီဒီစနစ်ဖြစ်တဲ့ကြတဲ့နာဒီမှာကြတော့ဒီဒီကြတဲ့ခါကြတော့ဒီမှာကြတော့ဒီတို့ကလည်းရခိုင်ပြည်နယ်ဟာဒါတက်တခုအနေနဲ့ဒီတို့လူချင်းလဲဒီအစိုးရအပေါ်မှာလဲအစိုးရအပိုင်းကလည်းဟိုလို့ပြောမလဲဒီဘက်မှာရခိုင်ပြည်အပေါ်မှာဟိုတူတူဝင်ရောက်တယ်လို့ထင်ပြီးတော့နှုတ်နှစ်ဖက်တိုက်ခဲ့တဲ့အပေါ်မှာလည်းရှိရတယ်ဒီဘက်မှာပြည်သူကြတော့ကျွန်တော်တို့လက်တော်ကိုယ်စီအနေနဲ့ရောပြည်သူတွေအနေနဲ့ရောဆွေးနွေးကောင်းပါဘူးအားလည်းမို့ပြည်သူတွေကတော့ပြန်ပြီးထိလဲမှုတွေရုပ်ရည်ချင်းနေသေးပါခင်ဗျာ
စစ်ရှောင်နေရတဲ့အရေးအတွက်ပေါ့နော်ဆရာတို့သိရသလောက်ဘယ်လောက်ဖြစ်နေပြီလဲရှင
်စစ်ရှောင်ကတော့ကျွန်တော်တို့မြောက်ဦးတဲ့တောက်တော်ရဲ့ပေါ်လာလို့ဆိုလို့ရှိရင်တော့အကျော်တော့ပါမယ်ခင်ဗျာ
သူတို့အတွက်အကူအညီတွေရောဆရာတို့ဘယ်လိုစောင့်ရှောက်ပေးနေရပါလဲ
အဲကျွန်တော်တို့ဘက်ကအကူအညီတွေကြတော့ဒီမှာဒေသခံတွေကကျွန်တော်တို့ဒီဂျိုနာပိုင်းကလူခဏတွေရှိတယ်အဲနောက်ပြီးတော့ဟိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ကဝန်ကြီးဦးကျော်သိကိုယ်တိုင်လာပြီးတော့အကူအညီထောက်ပံ့လာတော့ဟိုပြည်ဟိုချမ်းမရေးဌာနကပြည်သူပြည်နယ်မှုကိုယ်တိုင်လာပြီးတော့အကူအညီထောက်ပံ့လာလေးတွေတော့ရှိပါတယ်ခင်ဗျာနောက်ပြီးမဲ့ကျွန်တော်ပြောတော့ကတနည်းစားနေရင်အဝတ်တွေဝတ်နေရင်မပြီးပါဘူးသူတို့ရဲ့ပညာရေးချမ်းမရေးကလေးတွေရဲ့ပြန်ကျင်းမာရေးတွေကအစအခုလိုပြည်ဝတွေကစဒီကတနာပေါ်မှာဟိုလိုက်ပြီးတော့ဝင်ပါနေတဲ့အခါကျတော့ဒီကိစ္စလေးတွေကလည်းကျွန်တော်အေးချင်းဖြစ်ဖြစ်ရှင်ပါလေခင်ဗျာ
ဒီတိုက်ပွဲတွေကြောင့်မလို့ဒေတာတွင်စီးပွားရေးနှောက်နှေးသွားတဲ့အနေအထားပေါ့နော်အဲဘာတွေများတွေ့ရပါလဲရှင်ဆရာ
အာသိရှိတာပေါ့ခင်ဗျာသိရှိတာပေါ့ပါတိလေးကြလို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာရှိတဲ့နေတောင်သူတွေကဟိုစစ်ပြောဝါတို့မိပြီးလုက္ကန်စားဆောင်နေရတယ်အခုကျတော့စပါးကြီးရှင်နေဖြစ်တယ်စပားရည်ရဲ့အချိန်မှာစပားရည်လို့မရဘူးဒီတော့တောင်တိမှာဆိုပေမဲ့အဲ့ဒီမှာရှိတဲ့မြေခွဲတွေမှာစပားနေသိညာတို့ရာခင်းလို့တာတို့နော်ဖြေခင်းလို့တာတို့အဲ့ဒါလေးတွေရှိတယ်ဟိုအဲ့ဒါတွေကိုအကုန်လုံးဟိုပြပြီးတော့ဟိုတောင်သူတွေကနော်ရာသူတွေကအကုန်လုံးခိုးလို့မရတယ်စစ်ချောင်းတော့စီပြိုင်စစ်ချောင်းအဖြစ်ဟိုဒီမှာခိုးလို့မရတာကြတော့သူတို့ရဲ့ပြည်ပေါ်ရေးလူမျိုးကိစ္စတွေအစားကျွန်တော်တို့အများကြီးနာမည်မှုကျင့်ကြံမှုတွေဆုံးချမှုတွေရှိနေပါတယ်ခင်ဗျာ
နောက်တစ်ခုကတော့ဟိုမနစ်တုံးကတော့ဒီ AA နဲ့ပတ်သက်လို့ဆိုပြီးတော့ဟိုလူတချို့ဖမ်းပြီးတော့ဟိုတရားဆွဲခံရတာတွေစစ်ဆေးခံရတာတွေရှိပါတယ်အခုရောဒီအဖမ်းအစည်းတွေပါညာဆရာတို့ကြားရပါလားရှင
်အခုကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြားသေးပါဘူးကျွန်တော်တို့ AA နဲ့ဟိုမြန်မာတက်မတော်နဲ့ဖြစ်တဲ့ကကျွန်တော်တို့ဒီတီချောင်းစပစိတ်မှာဖြစ်တဲ့ကလည်းကျွန်တော်ကိုယ်တိုင်တွေ့ပါတယ်အဲ့ဒီမှာကျွန်တော်တို့ view မှုနဲ့လည်းကျွန်တော်တွေ့ပါတယ်တမမှုနဲ့လည်းကျွန်တော်တွေ့ပါတယ်မလိုလိုအပြင်နဲ့ဟိုပြည်သူတွေကိုဟိုနော်ဟိုဖန်စီတာမျိုးပေါ့နော်မလိုလိုက်တဲ့ဟိုခေါ်ဆောင်တာတို့ဒါဒုက္ခပြင်မှုဆိုပြီးတော့ကျွန်တော်တို့တော်ရတပုဒ်ကဆင်းနေပြီးတော့ကျွန်တော်တို့အများကြီးဒီရဟန်းလူစုပေါ်မှာကျွန်တော်တို့ကေတင်ဆောက်ချွန်တာတို့အများကြီးရှိပါတယ်အခုဒီပေါ်မှာလည်းကျွန်တော်တန်တရားဖြစ်နေတယ်သူ့ရင်မကင်ဖြစ်နေတယ်ဘာကြောင့်လဲဆိုတော့ဒီဆေးပြည်တာနဲ့သူနဲ့ဘယ်လိုပတ်သက်လဲဆိုပြီးတော့ဟိုအဲ့လိုမျိုးအရေးကြီးတဲ့အပိုင်းတွေကိုရှင်းလင်းမှာကိုကျွန်တော်အနေနဲ့အခုတတိကျွန်တော်သူ့ရင်မိပါတယ်ခင်ဗျာ
ကျောက်တော်မြို့နယ်ကိုစားပြုပြီးနယ်လွှတ်တော်အမတ်ဦးစောငိမ့်ကိုမတ်တင်ကြီးထိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်